မြမရိုးရတာတချံပွဲတော်နဲ့တန်ချက်ထိုးတဲ့အလေးထားဟာခဏိခေတ်မှာဘလို့မှခွဲခြားလို့မရနိုင်တဲ့အစဉ်လာတစ်ခုပါအရင်အာဏာရှင်တွေခေတ်ကတန်ချက်ထိုးခွင့်ပိတ်ပင်ခံခဲ့ရတာတွေရှိသလိုခွင့်ပြုတဲ့အခါမှာလဲစာသားတွေကိုစင်စာကြိုတင်ရတာတွေရှိပါတယ်ဒါပေမဲ့ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့လက်ရှိဒီမိုကရေစီခေတ်မှာတော့တန်ချက်တွေကိုစင်စာတင်ဖို့မလိုအပ်တော့ဘူးလို့အများကယူဆနေကြပါတယ်2018ခုနှစ်အတာတကြားအတွက်ပြင်နေတဲ့တန်ချက်အဖွဲ့ရဲ့သဘောထားတွေကိုကိုထက်အောင်ခန့်ကစူးစီးတင်ပြထားပါတယ်ရှင်
အခုနှစ်တကြံတန်ညအဖွဲ့ဒီမှာစင်စာတင်တဲ့အဖွဲ့တွေရှိသလိုစင်စာမတင်မဲဖြော်ပြကြတဲ့အဖွဲ့တွေလည်းရှိပါတယ်။အရဲသားစုအတွေတက်လာတဲ့နောက်ပိုင်းမှာတကြံတန်ညတွေစင်စာကင်းလွတ်ခွင့်ရမယ်လို့မျှော်လင့်နေကြပေမဲ့ထင်လို့တော့ဖြစ်မလာခဲ့ပါဘူး။ NLD စုအတက်လာတာနှစ်နှစ်ကျော်ရှိလာပြီဖြစ်ပေမဲ့လည်းတန်ညအဖွဲ့တွေဟာစင်စာတင်နေရဆဲပဲဖြစ်ပါတယ်။အခုလိုအရဲသားဒီမိုကရေစီစုအလက်ထက်မှာစင်စာတင်ခိုင်းတဲ့အတွက်နောက်ဘယ်အစိုးရတက်တဲ့စင်စာတင်နေအောင်မှဖြစ်လို့စင်စာမတင်ဘူးလို့ပြောလာသူကတော့တောင်းတမျိုးဆက်အဖွဲ့ကစီရလူမဲဖြစ်ပါတယ်
။ဟိုဒီမိုကရေစီအစိုးရဖြစ်ကြတဲ့အညီကျွန်တော်တန်ချမ်းဟိုအကြံရောင်းရင်တော့အစင်စာတွေမတင်ခိုင်းတော့ဘူးပေါ့တန်ချက်ကိုညှော်လင်းခဲ့ဘူးလေကျွန်တော်ကိုယ်တိုင်ညှော်လင်းခဲ့ဘူးလေအော်တင်ကြရအောင်တော့ကျွန်တော်အောက်တန်ချက်တွေမတင်ခဲ့ရတော့မတင်ရတော့ဘူးစင်စာတွေမရှိတော့မှပဲလို့စင်စာတွေးခဲ့ဘူးလေဒါတကယ်တမ်းဒီမိုကရေစီအစိုးရလက်ထက်ရောက်ကြည့်ကြအောင်ဒါရီအရှိနေတော့ဆိုတော့ကျွန်တော်တင်နေဒီလိုပြည်သူတင်မြောက်ဒီလိုတင်လို့အစိုးရတက်မှာတော့ရှိရဆိုရင်နောက်ဘလို့အစိုးရတက်မှာပဲဖြစ်ဖြစ်ညံ့နေမှာစဉ်းစားတော့ရှိအောင်ပါပဲအဲ့တော့ကျွန်တော်ကတော့ကျွန်တော်အသိဝန်နေနေတော့ကျွန်တော်လုံးဝမတင
်အစိုးရအနေနဲ့ဒုတောင်ဝင်ရေးသုံးမှာထိခိုက်စီတဲ့အတုံးနှုံးတွေဘာသာရေးလူမျိုးရေးထိခိုက်စီတဲ့အတုံးနှုံးတွေမပါဝင်စီအတွက်စီစီရေးကော်မတီဖွဲ့ပြီးရုပ်ဆုံမဲ့တန်ရက်တွေကိုစီစီပြီးခွင့်ပြုပေးနေတာဖြစ်ပါတယ်တန်ရက်တွေကိုစဉ်းစားတင်ပြီးစီစစ်တာဟာအစိုးရအနေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုကန့်သတ်ချုပ်ချယ်တာဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ်ကတင်ဆက်မဲ့ဒုဗမာတန်ကြားဖွဲ့ကတကြံမှာတင်ဆက်ပြသဖို့အတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်နေပါပြီ။ဒုဗမာတန်ကြားဖွဲ့ဟာအလုံသမားများတမကများစုပေါင်းဖွဲ့စည်းထားတဲ့တန်ကြားဖြစ်ပြီးဒါဟာနှစ်ပေါင်း90အတွင်းမှာတမကတွေအနေနဲ့ပထမဆုံးကြိမ်ပါဝင်ခြင်းလည်းဖြစ်ပါတယ်။ဒုဗမာတန်ကြားဖွဲ့ရဲ့စာသားတွေကအလုံသမားကြီးရဲ့အငင်းပွားမှုတွေတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးကိုအဓိကထားရည်မွှင်းထားပါတယ်။ရန်ကုန်တိုင်းစိုးရဖွဲ့ကတော့တကြံမှာတင်ဆက်မဲ့တန်ကြားဖွဲ့တွေအနေနဲ့တန်ရစာသားတွေကိုစင်စာတင်မှုကြီးညာထားတဲ့ပေါ်လက်မခံနိုင်တာကြောင့်စင်စာမတင်မဲ့တင်ဆက်သွားမယ်လို့အလို့သမားတမကများအဖွဲ့ချုပ်ရဲ့အောက်ပမာပြည်စီအိုရေးတာဝန်ခံကိုကျော်မျိုးကပြောပါတယ
်။ကျန်တန်ရတဲ့ပတ်သက်လို့ဒီဟာကဟိုကျွန်တော်တို့တနည်းသာအတွင်းမှာပြည်သူတွေဖြစ်ပျက်နေတဲ့ဟာလေးလို့ကျွန်တော်တို့ကတချမ်းမှာအပြူဘောဆောင်တဲ့ဝေဖန်မှုလေးစီကျွန်တော်တို့တွေကပြောတာ။ပြီးတော့အဲ့ဒီဟာကိုဘာဟိုကဖြစ်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံရဲ့နိုင်ငံတော်အတိုင်းအတာပုံကွာတခုပြောထားတာရှိတယ်။အဝေးဘက်မခံနိုင်ရင်နိုင်ငံရင်မလုပ်နဲ့။အခုကျွန်တော်တို့တချမ်းတန်ချက်တွေကဒါဝေဖန်ရင်းပြီးဟိုကဖြစ်တာပဲ။အပြူဘောဆောင်တဲ့ဝေဖန်ရင်းပြီးတာ။ဒါကိုသူတို့ကလက်မခံနိုင်လို့တန်ချက်တွေကိုစဉ်းစားတင်သူတို့တွေစိတ်ကြိုက်ဟာဟိုပဲကျွန်တော်တို့တန်ချက်စာသားထိုးဝင်ပြီးဆိုကျွန်တော်တို့တချို့အရာလေးတွေကထောက်ပြထားတာလေးတွေကြိုက်ရင်သူတို့တွေကပင်ပါအဲ့လိုပုံစံမျိုးပြီးတော့ကျွန်တော်တို့ဒီတန်ရက်စာသားလေးကိုပေါလူကူတဲကိုဆွဲထည့်နေလို့ကျွန်တော်တို့ကယုံကြည်တယ်ကျွန်တော်တို့ကခံပေးပါတော့အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီတန်ချက်ကိုစဉ်းစားမတင်မနဲ့ဒီတိုင်းနဲ့ကျွန်တော်တို့ပြည်သူလူထုကိုပုံမှန်နဲ့ချပြပါမှာပေါ့
ဒုဗမာတန်ချက်ဖွဲ့အနေနဲ့တကြံမှာရန်ကုန်မြို့ရင်းလိုင်းလံဖြော်ယူမှာဖြစ်ပြီးမန္တလေးတချို့နယ်လေးချိတ်ဆက်ဆောင်ရွက်ထားတယ်လို့ဆိုပါတယ်တကြံတန်ရက်တွေဟာအစင်လာအားဖြင့်ပြည်သူလူထုကြားနေတူကြုံတွေ့ခံစားနေရတဲ့အခက်အခဲအကျက်တဲတွေဖြစ်တဲ့စာဝတ်နေရေးကုန်စည်နှုန်းသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေရဲ့မှားယွင်းတဲ့လှုပ်ရွက်တွေကိုဟာတာနှော်ပြီးရင်ဖွင့်ဖော်ပြကြတာဖြစ်ပါတယ်ခင်ဗျာ